ဒီပေါ်နိုင်ငံမှာလူပေါင်း 2,400 ကျော်သေဆုံးခဲ့ရတဲ့ပြင်းအားကြီးငရင်လောက်သွားပြီးကြတဲ့နောက်နောက်ဆက်တွဲငရင်ငယ်တွေဆက်လုံမှာဆိုတဲ့အတွက်မြို့တော်ခတ်မန်ဒူမှာရှိတဲ့ဒေသခံတွေကတင်းငွေနေညကအပြင်လမ်းမတွေမှာထွက်နေခဲ့ကြပါတယ်ခတ်မန်ဒူမြို့နယ်မိုင်90လောက်ဝေးတဲ့နေရာကိုဗဟိုပြုတ်ပြီးပြင်းအား 9.8 ရှိတဲ့ငရင်တစ်ခုလောက်သွားခဲ့တာကြောင့်မြို့တော်မှာရှိတဲ့တမိုင်းဝင်အဆောက်အဦအများအပြားလည်းပြိုကျပျက်စီးသွားခဲ့ပါတယ်ခတ်မန်ဒူမြို့နယ်အနီးဝန်းကျင်မှာပြင်းအား6.9ရှိတဲ့နောက်ဆက်တွဲငရင်အပါအဝင်ငရင်ငယ်ပေါင်း18ခုထပ်လုပ်ခဲ့ပါတယ်။တိုင်းပြည်အတွင်းမှာရှိတဲ့ခရိုင်ပေါင်း85ခုထဲကအနည်းဆုံး35ခုလောက်မှာငရင်တန်ခံခဲ့ရတယ်လို့နီပေါ်အစိုးရပြောတာကိုကုကာပီကုလသမဂ္ဂကပြောပါတယ်။နီပေါ်နိုင်ငံရဲ့လူဦးရေဟာတန်း30နီးပါးရှိပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံကရှာဖွေကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအဖွဲ့တွေနီပေါ်နိုင်ငံကိုဆင်လွတ်ထားပြီးဖြစ်ပါတယ်။လူပေါင်းထောင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပြီးအများအပြားလည်းပျောက်ဆုံးနေစေဖြစ်ပါတယ်။နီပေါ်နိုင်ငံသားတွေနဲ့နိုင်ငံတကာကရောက်နေကြသူအများအပြားပျောက်ဆုံးနေကြောင်း ICRC နိုင်ငံတကာကြက်ချင်ဤအဖွဲ့ကတည်ထောင်ထားတဲ့လူပျောက်စီရင်ပေးနိုင်တဲ့ internet website မှာသူတို့မိသားစုဝင်တွေကလူပျောက်ကြော်ညာလာပို့ထားကြတယ်လို့ဆိုပါတယ်။